ကရင်မျိုးသားစည်းရုံးဖပွန်ခရိုင်တပ်မဟာ9နယ်မြေဒွယ်လုံးမြို့နယ်မှာရှိတဲ့စစ်ကောင်စီရဲ့တောင်းတလုံးစခန်းနဲ့ဆင်ဆွဲစခန်းတွေကိုဒီဇင်ဘာလ17ရက်နေ့ကအပီးတိုင်သိမ်းပိုက်လိုက်တယ်လို့ KNL ပူးပေါင်းတပ်ကပြောပါတယ်။ဒီကြောင့်မအေးအေးမှသတင်းပေးပို့ထားပါတယ်။
ကရင်မျိုးသားစီယုံဖပွန်ခရိုင်တပ်မငါးနယ်မြေဒွေလူးမြို့နယ်ထဲမှာရှိတဲ့တောင်သုံးလုံးစခန်းနဲ့ဆင်ဆွဲစခန်းနှစ်ခုကိုဒီဇင်ဘာလ17ရက်နေ့ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်ဆိုပြီး FAD အဖွဲ့ကဒုတိယတာဝန်ခံကိုအောင်က VOA ကိုပြောပါတယ်
ကျွန်တော်တောင်သုံးလုံးနဲ့ဆင်ဆွဲစခန်းနောက်ဆုံးတိုက်ခိုက်ခဲ့တာကိုတော့ကျွန်တော်တို့ KNU KNL ရဲ့စီရေးဥဆောင်မှုနဲ့အတူ PDF PPLA နဲ့ကျွန်တော်တို့ FAD တပ်ဖွဲ့အမြေပြင်ချင်းမုံကြီးရော drone နဲ့တိုက်ခိုက်ရေးမှာပါဝင်ပြီးတော့တိုက်ခိုက်ခဲ့ကြပါတယ်တောင်သုံးလုံးနဲ့ဆင်ဆွဲစခန်းကရန်သူအင်အား200ခန့်ရှိပြီးတော့တရင်3ရင်းခန့်ရှိပါတယ်အဲဒီစခန်းတွေကိုကျွန်တော်တို့တစ်ပတ်ခန့်ကြာအောင်ထိုးစစ်ဆင်ပြီးတော့တိုက်ခိုက်ခဲ့ကြပါတယ်ဗျနောက်ဆုံးဒီတောင်သုံးလုံးစခန်းကိုတိုက်ခိုက်သိမ်းပိုက်ခဲ့တဲ့အခါမှာတော့ကျွန်တော်တို့တော်လိုင်းတပ်ဖွဲ့တွေကအထီးခိုက်အနေငယ်ရှိခဲ့ပေမဲ့အကြအဆုံးမရှိခဲ့ပါဘူးဗျတောင်သုံးလုံးစခန်းကိုဝင်ရောက်ရှင်းလင်းတဲ့အခါမှာရန်သူရဲ့လက်နက်ကြီးတွေများပြားကျွန်တော်တို့သိမ်းဆီးရမိပြီးတော့လက်နက်ငယ်အချို့နဲ့ကျွန်တော်တို့အခြားဂျမ်းမာဆက်တွေမိဆက်တွေကိုလည်းကျွန်တော်တို့သိမ်းဆီးရမိခဲ့ပါတယ်
ဒီဇင်ဘာလ၄ရက်နေ့ကပူပေါင်းတပ်တွေကတိုက်ခိုက်ခဲ့တာဖြစ်ပြီးကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ၊ပြည်သူ့ကာကွယ်ရေးတပ်မတော် PDF ၊ဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPLA နဲ့ Force for Federal Democracy FFD drone တပ်တွေကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဖပုံခရိုင်မှာအခုစခန်းတွေကလည်းအရေးပါတဲ့စခန်းဖြစ်ပြီးအခုဆိုရင်တလခွဲတွင်စစ်ကောင်စီရဲ့စခန်း၅ခုကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်ဆိုပြီးFAD အဖွဲ့ရဲ့ဒုတိယတာဝန်ခံကိုအောင်က VOA ကိုပြောပါတယ
်တောင်သုံးလုံးစခန်းကဖပုံနဲ့ကလိုင်တီကြမှာအရေးပါတဲ့စခန်းကြီးဖြစ်တယ်ဒီစခန်းကြီးကျသွားတဲ့အတွက်ဖပုံနဲ့ကလိုင်တီကြမှာ46ကီလိုမီတာလောက်ကွာဝေးသွားပြီဖြစ်တယ်ဒီတောင်သုံးလုံးစခန်းနေပြီးတော့တမန်ငါနည်းမြေအတွက်မှာနေရာစုံအောင်လက်နက်ကြီးပြုကူပေးနိုင်တဲ့လက်နက်ကြီးများစွာထိုင်ထားတဲ့စခန်းကြီးဖြစ်တယ်ဒီစခန်းကြီးကိုကျွန်တော်တို့သိမ်းပိုက်ရရှိနိုင်ရတာဖြစ်ပါတယ်ဗျတမန်ကနေမြေမှာတလခွဲတွင်ကျွန်တော်တို့ခေါ်ပုတ်မာထောဒိုစိတ်တောင်သုံးလုံးဆင်ဆွဲစခန်း၅လုံးအပြင်အထွက်ပြေးလျှောက်သွားတဲ့စစ်ကြောင်းများစွာကိုလည်းကျွန်တော်တို့တိုက်ခိုက်နိုင်ယူထားပြီးဖြစ်ပါတယ်ဗျ
။အောက်တိုဘာလ29ရက်နေ့ကလည်းဖပွန်ခရိုင်တွေကအင်အား100ကျော်ရှိတဲ့ခေါ်ပုတ်စခန်းကို KNL PD ရဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ရိတ်ခါလက်နက်တွေတင်ဆောင်ရမှာလုံခြုံရေးစခန်းဖြစ်တဲ့ကူးစိတ်တရားလုံခြုံရေးစခန်းကိုလည်းနိုဝင်ဘာလ9ရက်နေ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ KNU တပ်မကထိန်းချုပ်ရာဖပုံခရိုင်ထဲမှာစစ်ကောင်စီရဲ့အရေးပါတဲ့နောက်ဆုံးလက်ချက်စခန်းကြီးဖြစ်တဲ့ဖပုံပြူဟာစခန်းကိုတော့ KNL PDF FAD အပါအဝင်ပူးပေါင်းတပ်တွေကပိတ်ဆို့တိုက်ခိုက်နေစေဖြစ်ပါတယ်ရှင်။